ကိုဗစ်-19ရောဂါကူးစက်ခံရသူဒေါ်လာနဲ့အမျှချမှတ်ထားတဲ့ကာယယောဂထိန်းချုပ်ကာကွယ်ရေးစီမံချုပ်ဖောက်သူတွေကိုလည်းနေရာတော်တော်များများမှာအရေးယူလာတွေဒေါ်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စစ်စုပါကာယယောဂကူးစက်မှုတွေဒေါ်လာနေချိန်မှာပဲယောဂကာကွယ်ထိန်းချုပ်ရေးစီကံတွေတိုးမြှင့်ထားရမှာမလိုက်နာသူတွေကိုလည်းဖန်ဆီးအရေးယူမှုတွေဒေါ်လာနေပါတယ်
အဲ့ဒါအပြင်ညမထွေရအမိန်မလိုက်နာသူတွေကိုအရေးယူနေတာမနေ့ကတည်းကထဲချောက်ရာကျော်ရှိတယ်လို့လည်းရန်ကုန်တိုင်းရက်တက်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းမှာလည်းညမထွေရအမိန်ဖောက်ဖျက်သူတွေကိုအရေးယူတာတွေစတင်နေပြီလို့မန္တလေးတိုင်းလုံးကျုံကြီးနဲ့နေဆက်ရေးရဝင်းကြီးဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်တနေ့ကဖမ်းလိုက်ပါမယ်အလိုမောင်းဟို90နဲ့6ရောက်ဒီမြို့နယ်ဒီခုနှ
ုံမှတ်178နဲ့ဒီခုနညမထွက်ရအမိတ်ကိုချုပ်ဖောက်ပြီးတော့ပုံမှတ်178နဲ့ရေးယူရမှုပြရနဲ့ကိုမှုရှိပုံမှတ်188နဲ့ယူရသူသူပေါင်းရေးယူမှုပြရကိုမှုရှိတယ်
စကိုင်းတိုင်းအတွင်းမှာလည်းမေလ25ရက်ကစပြီးမနီကအထိနှာခေါင်းစည်းမတက်ဖဲနဲ့အိမ်ပြင်ထွက်သူတွေကိုကူးစက်ယောဂကာကွယ်နှိမ်နှင်းရေးဥပဒေနဲ့အရေးယူထားတာ၄000ကျော်အထိရှိလာပါပြီ။ယောဂကာကွယ်ထိန်းချုပ်ရေးစီကံမလိုက်တာသူတွေကိုထိထိရောက်အရေးယူဖို့ပြည်ထောင်စုဝန်ကြီးဌာနကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီသတင်းပတ်ထဲအွန်လိုင်းဆွေးနွေးပွဲမှာတတိပေးထားပါတယ်။ပြည်တွင်းကူးစက်လူနာရှိလာတဲ့မွန်ပြည်နယ်မှာတော့ကိုဗစ်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်နေပြီးညမထွက်ရအမိန့်နဲ့တခြားဒေသမှာအမိန့်တွေကိုတော့သီးခြားထုတ်ထားတာမရှိပေမဲ့ယောဂကာကွယ်ရေးအပိုင်းမှာအချိန်မြင့်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်။
ကျွန်တော်တို့ရှိမှာက17ရောက်ပေါ့နော်။ဖြစ်သွားတဲ့အတွက်ကျွန်တော်တို့တော့ closure မှာဟိုမုပွန်ရက်ကွက်ရဲ့နောက်ကျွန်တော်တို့စကဲကုန်းရက်ကွက်ရဲ့ပေါ့နော်။အဲရက်ကွက်နှစ်ခုတော့ကျွန်တော်တို့ stay home ပေါ့ဒီဟိုသတ်မှတ်ထားတယ်ကျွန်တော်တို့မော်ပြည်နယ်ကိုဝင်လာမဲ့ဝင်ပေါက်ပေါ့နော်ဝင်ပေါက်ဆိုတာဒီဘကိုးဘက်ကဝင်လာမဲ့ဝင်ပေါက်မှာဟိုမုတ်ပလင်ပေါ့တိုက်ထုံမုတ်ပလင်နဲ့တိတ်စရက်မှာဟိုကျွန်တော်တို့တာမက်စကန်နာနှလုံးနဲ့ဂိတ်နှစ်ဂိတ်ဖွင့်ပြီးတော့ရှည်စစ်နေတာရှိတယ်ရခိုင်ကလာတယ်ဆိုရင်တော့ကျွန်တော်တို့ကလောလောဆယ်မှာဟိုကွာဒီထားမယ်ဆွတ်ယူမှာပေါ့နော်ဆက်တယ်
ပြည်သူလူထုကြားကံယောဂကူးစက်ပြန့်နှံ့တာမရှိသေးဘူး။ဩဂုတ်လ10ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေပြန်လာသူတွေရှိရင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုအကြောင်းကြားဖို့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်တဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တဘာဝဘေးရနေတဲ့စီမံခန့်ခွဲမှုဥပဒေမှာဘယ်သူမှဆိုဆန့်စစ်ချက်မပြုလုပ်ဖဲနဲ့ပေါ်ဆစွာဆောင်ရွက်တာဘေးရနေရတခုခုကြာနိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးရနေရနဲ့ကြုံရတာဒါမှမဟုတ်ရင်လည်းကြုံရအောင်အကြောင်းရင်းတွေဖန်ပြီးတယ်ဆိုရင်သုံးနှစ်ထက်မပိုတဲ့ထောင်နှံငွေတန်းဒါမှမဟုတ်ပြစ်ဒဏ်နဲ့စနှုန်းချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်